မင်္ဂလာပါခင်ဗျာ2024ခုနှစ်ဩဂတ်စ်လ20ရက်အင်္ဂါနေ့ညပိုင်းလွတ်လပ်တဲ့အာရှတန် RFA ရဲ့အစည်းအဝေးကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ရဲစီတူတာပါဒီနေ့ညပိုင်းစီစဉ်မှာနောက်ဆုံးရသတင်းတွေနဲ့အတူစစ်ကောင်စီကစီပြက်တနာဖြည့်ရှင်းနေတယ်လို့ပြောပေမဲ့မြို့အတော်များများမှာ73စီပြက်တနာမပြေလည်သေးတဲ့အကြောင်းစတာတွေကိုထုတ်လွှင့်သွားမှာပါခင်ဗျာစကိုင်းတိုင်းကလေးမြို့နယ်တောင်ပိုင်းကကြီးရွာတွေကိုစစ်ကောင်စီတပ်ကဩဂတ်စ်လ20နေ့မှာစစ်ကြောင်းထိုးလာတာကြောင့်ရှားတော်ရွာမှာဒေသကာကွယ်တပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေပါတယ်ရှားတော်ရွာနဲ့သုံးဝင်စုရွာကနေအိမ်တွေကိုလည်းစစ်ကောင်စီတပ်ကမီးရှို့နေတာကြောင့်ရွာ၅ရွာကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံတွေက RFA ကိုပြောပါတယ်မီးလောင်ပျက်စီးနေတဲ့နေအရေအတွက်ကိုတော့မသိရသေးပါဘူးဒါ့အပြင်ကလေးမြို့တောင်ပိုင်းလက်ပံချောင်းဘက်မှာလည်းဒီနေ့မနက်ပိုင်းမှာစစ်ကောင်စီတပ်ကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ။ပဲခူးတိုင်းဒိုင်ဦးထောင်မှာဩဂတ်စ်လ19ရက်နေ့ကထောင်ဝင်တန်းတွေရိုက်နှက်မှုကြောင့်နိုင်ငံရေးအကျဉ်းသူ9ဦးလောက်ဒဏ်ရာရခဲ့တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PPNM ကသတင်းထုတ်ပြန်ပါတယ်။မွန်ပြည်နယ်ကြိုင်မြို့ထောင်ကနေပြောင်းရွှေ့လာတဲ့နိုင်ငံရေးအကျဉ်းသူ2ဦးကိုတရားမဝင်ပစ္စည်းတည်ဆောင်လာတဲ့ဆိုတဲ့ဆက်ဆွဲချက်နဲ့အကျဉ်းဦးစီးဌာနကအမျိုးသားဝန်ထမ်းနဲ့အမျိုးသမီးဝန်ထမ်းတွေဟာအမျိုးသမီးအဆောင်တဲ့ဝင်ရောက်ခေါ်ဆောင်ခြင်းရုံးရင်းစံကတ်ဖြစ်ပြီးနိုင်ငံရေးအကျဉ်းသူတွေရိုင်းနှက်ခံရတာလို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။တရားရထားသူတွေစစ်ကူတောက်ွင့်မရကြဘူးလို့လည်းဆိုပါတယ်ခင်ဗျာ။မန္တလေးမြို့ချမ်းအေးတာဇံမြို့နယ်ပြည်ကြီးမြတ်မှန်ရပ်ကွက်ကနေအိမ်တအိမ်မှာအွန်လိုင်းငွေလိမ်လုပ်ငန်းလုပ်ကင်နေတဲ့တရုတ်နိုင်ငံသား၄ဦးနဲ့မြန်မာနိုင်ငံသား၁၈ဦးကိုဩဂတ်စ်လ၁၈ရက်နေ့ကဖမ်းဆီးခဲ့တယ်လို့စစ်ကောင်စီကသတင်းထုတ်ပြန်ပါတယ်။အွန်လိုင်းငွေလိမ်လုပ်ငန်းမှာအသုံးပြုထားတဲ့ကွန်ပျူတာနဲ့ဆက်ဆက်ပစ္စည်းတွေကိုလည်းသိမ်းဆည်းရမိခဲ့တယ်လို့ဆိုပါရယ်။ဖမ်းဆီးခံရတဲ့တရုတ်နိုင်ငံသားတွေထဲမှာအမျိုးသား၃ဦးနဲ့အမျိုးသမီး၂ဦးဖြစ်ပြီးမြန်မာနိုင်ငံသားတွေထဲမှာတော့ရှမ်းပြည်နယ်မြောက်ပိုင်းလောက်ကင်မြို့ကနေလာရောက်လုပ်ကင်တဲ့အမျိုးသား၁၀ဦးအမျိုးသမီး၆ဦးနဲ့နေအိမ်ပိုင်ရှင်အမျိုးသမီး၂ဦးပါဝင်ပါတယ်။သူတို့ကိုချမ်းအေးတာဇံမြို့နယ်အမှတ်၃နယ်မြေရဲစခန်းကနေအီလက်ထရောနစ်ဆက်သွယ်ရေးဥပဒေပုံမှား33ကာဂျီ38နဲ့အမှုဖွင့်ထားတယ်လို့စစ်ကောင်စီကထုတ်ပြန်ထားပါတယ်ခင်ဗျာစင်ကာပူအခြေစား Imagine Town and City EDC ဟာစစ်ကောင်စီကိုဆက်ပြီးငွေပေးချေနေတာကို Justice for Myanmar GFM ကဩဂတ်စ်လ19ရက်နေ့မှာဖော်ပြလိုက်ပြီးတော့စစ်ကောင်စီနဲ့သူတို့ရဲ့လုပ်ငန်းတွေကိုပိတ်ဆို့ရေးယူဖို့စင်ကာပူအစိုးရကိုတောင်းဆိုလိုက်ပါတယ်ရန်ကုန်မြို့မှာရှိတဲ့စစ်ထောက်ချုပ်ရုံးကငှားရမ်းထားတဲ့မြေပေါ်က Golden City Condo အင်အားအတွက်2024ခုနှစ်ဇွန်လအထိ6လအတွင်းETC ကုမ္ပဏီကမြင်ငါရန်ကစင်ကာပူဒေါ်လာ6သိန်းပေးချေခဲ့တယ်လို့ GFM ကဖော်ပြပါတယ်။ EDC ကုမ္ပဏီဟာစစ်ကောင်စီကို2022ခုနှစ်မှာစင်ကာပူဒေါ်လာ 1.68 သန်း2023ခုနှစ်မှာစင်ကာပူဒေါ်လာ 2.69 သန်းပေးချေခဲ့တာအပါအဝင်အာဏာသိမ်းကာလအတွင်းမှာစုစုပေါင်းစင်ကာပူဒေါ်လာ 5.58 သန်းပေးချေခဲ့တယ်လို့ဆိုပါတယ်။ဒါ့အပြင် EDC ရဲ့မြန်မာနိုင်ငံဘက်ကမိတ်ဖက်ကုမ္ပဏီဖြစ်တဲ့Jewelry Luck ကုမ္ပဏီအုပ်စုဟာလည်းစစ်အုပ်ချုပ်ရုံးနဲ့ဆက်လက်စီးပွားရေးလုပ်ကိုင်နေတာကြောင့်ပိတ်ဆို့အရေးယူသင့်တယ်လို့ GFM ကစင်ကာပူအစိုးရကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာမြန်မာအပါအဝင်နိုင်ငံပေါင်း33နိုင်ငံမှာပြီးခဲ့တဲ့နှစ်ကဘရီးပခတွေအတွင်းလူသားချင်းစာနာမှုကူညီကယ်ဆယ်ရေးလုပ်သား280ဦးသေဆုံးခဲ့တဲ့အပေါ်ကုလသမဂ္ဂကအကန့်ကွက်ရှုတ်ချလိုက်ပါတယ်ကမ္ဘာတော်မှာ2023ခုနှစ်အတွင်းကူညီကယ်ဆယ်ရေးလုပ်သားတွေစံချိန်တင်သေဆုံးရတဲ့အထိဖြစ်ခဲ့တဲ့လက်ခံနိုင်စရာမရှိတဲ့အကြမ်းဖက်မှုတွေကိုကန့်ကွက်ရှုတ်ချတယ်လို့ကုလသမဂ္ဂကဩဂတ်စ်လ19ရက်နေ့ကထုတ်ပြန်ပါတယ်။ပြည်ပခဒေသတွေကအကြမ်းဖက်မှုတွေအတွင်းကူညီကယ်ဆယ်လုပ်သားတွေတည်ဆုံရတဲ့အထက်အဆိုးအဝါဆုံး10နိုင်ငံထဲမှာမြန်မာပါဝင်ပါတယ်။ကုလသမဂ္ဂစင်းအရဂါဇာမှာကယ်ဆယ်လုပ်သား163ဦးနဲ့အများဆုံးတည်ဆုံပြီးတောင်ဆူဒန်မှာ34ဦး၊ဆူဒန်မှာ25ဦး၊အစ္စရေးနဲ့ဆီးရီးယားမှာ9ဦးစီ၊အီသီယိုးပီးယားနဲ့ယူကရိန်းမှာ6ဦးစီဆိုမာလီယာမှာ9ဦး၊မြန်မာနဲ့ကွန်ဂိုနိုင်ငံတို့မှာ4ဦးစီသေဆုံးခဲ့ပါတယ်ခင်ဗျာ။စကိုင်းတိုင်းတပင်းမြို့နယ်ကဒေသခံတွေနဲ့အနီးအနားကရွာပေါင်း10ရွာကျော်ကဒေသခံ1000ကျော်ဟာတပင်းမြို့ပေါ်မှာရှိတဲ့စစ်ကောင်စီတပ်လက်နက်ကြီးရန်ကြောင့်နေရမပြန်နိုင်သေးကြသေးဘူးလို့စပေးဒုက္ခသည်ကိုအကူအညီပေးနေသူတွေကပြောပါတယ်။ဩဂတ်စ်လ20ရက်နေ့ဒီနေ့မနက်ပိုင်းမှာတပင်းမြို့ဘက်ကချမ်းသာကြီးဖျားနာကနေလက်နက်ကြီးနဲ့ရွာဘက်ကိုပစ်ခတ်နေတာကြောင့်မြို့ကန်ဒီအပါအဝင်အနီးအနားရွာ10ရွာကဒေသခံတွေ ရွာထဲကိုမပြန်ရဲကြသေးဘူးလို့ဆိုပါတယ်တိုက်ပွဲတွေကြောင့်ဩဂတ်စ်လ15ရက်နေ့ကစပြီးတပင်းရင်းမြို့နဲ့အနီးနားရွာတွေကဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြတာပါခင်ဗျာသတင်းတွေကိုတင်ပြပေးခဲ့တာပါအခုတော့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါမယ်ဩဂတ်စ်လဇန်ပိုင်းကစပြီးနိုင်ငံတော်ဆက်သုံးစီပြက်လက်မှုရင်ဆိုင်နေရပြီးစစ်ကောင်စီကပြည်တွင်းစီလက်ကြံနဲ့ပြည်ပကထက်ရောက်မဲ့စီတင်သင်းမော်တွေအရဆက်သုံးစီမပြတ်နိုင်သေးဘူးလို့ကြေညာထားပေမဲ့လည်းဒီနေ့အထိမပြေလည်သေးပါဘူးဒီအကြောင်းကိုမက်သစန်လိုင်းကတင်ပြပါလိမ့်မယ်ခင်ဗျာ
နိုင်ငံတော်ဩဂုတ်လဇန်ပိုင်းကစပြီးဆက်သုံးစီပြက်လက်မှုရင်ဆိုင်နေရပေမဲ့စစ်ကောင်စီကတော့ပြည်တွင်းစီလက်ကြံနဲ့ပြည်ပကထက်ရောက်မဲ့စီတင်သင်းမော်တွေအရဆက်သုံးစီမပြတ်နိုင်ဘူးလို့ထုတ်ပြန်ကြေညာထားပါတယ်စစ်ကောင်စီဘိုဘန်ကလည်း73စီလုပ်ငန်းရှင်တွေကိုအမေရိကန်ဒေါ်လာတန်100ပံ့ပိုးပေးမယ်လို့ဩဂုတ်လ14ရက်နေ့ကထုတ်ပြန်ထားပေမဲ့မြို့အတော်များများကစီဆိုင်တွေမှာဒီကနေ့ဩဂုတ်လ20ရက်နေ့ထိကားနဲ့မော်တော်ဆိုင်ကယ်တွေအချိန်အတော်ကြာတန်းစီဆောင်ဆိုင်ဝယ်ယူနေရဆဲဖြစ်ပါတယ်။မန္တလေးမြို့မှာ73စီအယောင်ဆိုင်တွေဖွင့်ကြပေမဲ့ဆိုင်တိုင်းမှာရင်အစည်းရေထောင်နဲ့ချီတန်းစီပြီးတော့ဝယ်ယူနေရဆဲဖြစ်တယ်လို့လုံခြုံရေးအရာအမည်မဖော်လိုတဲ့မန္တလေးမြို့ကန်တယောက်က RFA ကိုပြောပါတယ်
ဆိုင်ရိုင်းရောကိုကုန်းတယ်ဒါပေမဲ့သူတန်းရတာများတော့ဘူးနည်းနည်းချိန်ကြာတော့တန်းလာ3နာရီပေါ့အဲ့တော့တန်းရတာမာရီယာဆိုင်ကျပေါ်တော့ဆိုင်ကျပူကြတော့ဘာဘာစီစီထောင်းစီတာပေါ့
စီကိုတဆင့်ပြန်ရောင်းချလို့သူတွေပါတန်းစီဝယ်နေတာကြောင့်စီရဖို့ခက်ခဲနေပြီးလို့တလောက်လဲဝယ်လို့မရသေးတဲ့အခြေအနေလည်းရှိနေစေဖြစ်တယ်လို့မန္တလေးမြို့ကန်တွေကပြောပါတယ်အလားတူတောင်ကြီးမြို့မှာလည်းဒီကနေ့မနက်ပိုင်းထိဆိုင်ကယ်ကားအစီးရေရာနဲ့ချီတန်းစီပြီးဝယ်ယူနေရစေဖြစ်ပါတယ်တန်းစီရတဲ့ရင်အစီးရေများတာကြောင့်ညအိပ်ပြီးပါစောင့်ဝင်နေရတယ်လို့လုံချုံရရအမိမဖော်လို့တဲ့တောင်ကြီးမျိုးကန်တယောက်က RFA ကိုပြောပါတယ်
။မတခင်ဒီနေ့တော့တန်းစီရတာပေါ့။ဟိုတချို့ပန်းကြီးက9000ပြီးတယ်။တချို့ပန်းကြီးက8000ပြီးတယ်ပေါ့။8000ကတော့အများဆုံးပဲ။တိုင်းကြောက်ပေါ့။ကားတော့တော့3000ပို4000ပို့ပေါ့။ကားတော့လည်းကိုသိုးတော့ပေါ့ညအိပ်ဆောင်ရတာညာရှိတယ်
။မော်လမြိုင်မျိုးက73စီဆိုင်ကြီးတွေမှာလည်းအချိန်ပိုင်းနဲ့သာစီရောင်းပြီးတာကြောင့်တန်းစီပြီးစောင့်ဝင်နေရတယ်လို့မော်လမြိုင်မျိုးကန်တယောက်ကပြောပါတယ်။
ကနလန်ဘီတခြားလိုဆိုင်ကြတဲ့တန်းစီရောမနေ့9နိုင်ခွဲလောက်တည်းကသုံးပိနေလောကားရောဆိုင်ကြရောတန်းစီပြီးတောက်လျှောက်အဲ့မှာဒီတော့ဆိုင်ကြီးတွေရောလေလေကူကူဟိုဝယ်လို့ရကြမနေ့ပိုင်းတစ်ထပ်ပေါ့ပြန်မဝယ်ဒီဘူးတဘူးကို9000ကျော်ဟောပေးရတယ
်မော်လမြိုင်မျိုးက73စီအယောင်ဆိုင်တချို့မှာတော့စစ်ကောင်စီတတ်မှတ်ဈေးထက်ပိုရောင်းတာတွေရှိနေတယ်လို့မြို့ကန်တွေကပြောပါတယ်စစ်ကောင်စီရဲ့ဩဂုတ်လ20ရက်နေ့ရည်ညွှန်းလက်လီဈေးနှုန်းရာရန်ကုန်မြို့မှာအောက်တိန်92အမျိုးအစားတလီတာကို2,990 ကျက်နဲ့အောင်တိန်95အမျိုးအစားတလီတာကိုတော့3,140ကျက်ရှိနေပါတယ်။အလားတူဘိုကလေးဖြာပုံမြောင်နဲ့မြောင်းမြမျိုးအပါအဝင်အေရီတိုင်းကမျိုးတွေမှာလည်း73စီတွေပြက်လက်နေပါတယ်။ဆိုင်ကယ်အသုံးများတဲ့ဒေသတွေမှာစီကိုလွယ်လွယ်ဝယ်မရတာကြောင့်ကုန်စည်နှုန်းတွေပါတက်လာပြီးနောက်ဆက်တွဲပျက်စီးဆုံးရှုံးမှုတွေပါကြုံနေရတယ်လို့လုံခြုံရေးအရအမည်မဖော်လိုတဲ့မြောင်မျိုးကန်တယောက်ကပြောပါတယ်။
ဒီတော့ဆန်ရောအားသာပြီးတော့အမီလည်းပြုပြီးတော့လောကန်ခါသွားတယ်မြို့ဖြစ်တဲ့အတွက်ကြောင့်မလို့စီဝေးတွေကအဆမတန်အပြင်ကနေမှလင်းအောင်ဒီပြေးဝင်နေရတာဖြစ်တဲ့အတွက်ကြောင့်မလို့ကုန်ရင်းလုံးတွေမှာအများကြီးကျောင်းလို့ဖြစ်သွားတယ်လေတချို့ကုန်ရင်းလုံးကျက်လို့မရတဲ့ကုန်ပစ္စည်းတွေဆိုလို့ရှိရင်လုံးဝတော့မရောင်းရတဲ့အခြေအနေတွေဖြစ်သွားတာပေါ့
စက်သုံးစီရဖို့ကားအစီးရရာနဲ့ချီစောင့်ဆိုင်ဝယ်ယူခဲ့ရတဲ့ရန်ကုန်မြို့မှာတော့ဒီရပိုင်းအနှဲငယ်အဆင်ပြေလာပြီးအရင်လောက်အချိန်ကြာတန်းစီစရာမလိုတော့ဘူးလို့ရန်ကုန်မြို့ကန်တွေကပြောပါတယ်ရှင်
RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကာကွယ်ရေးအဖွဲ့တွေရဲ့မြေပြန့်အညာဒေသမဟာပြူဟာထိုးစစ်ဟာစစ်ကောင်စီရဲ့အလဲပိုင်းတိုင်းစစ်ဌာနချုပ်တရှိရာမန္တလေးတိုင်းအပါအဝင်အနောက်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ရှိနေတဲ့သခိုင်းတိုင်းမှာပါအရှိန်မြင့်လာနေပါတယ်။ဒီအကြောင်းကိုမရင်မျိုးသူကတင်ပြပါလိမ့်မယ်ခင်ဗျာ။
ရှမ်းပြည်နယ်မြောက်ပိုင်းမှာတကြော့ပြန်1029စစ်စင်ရေးနဲ့အတူဖော်ဆောင်နေတဲ့အညာဒေသမဟာပြူဟာထိုးစစ်စစ်ရေးအရှိန်ဟာမန္တလေးတိုင်းအပြင်သခိုင်းတိုင်းကိုပါပြန့်နှံ့လာနေပါတယ်။စကိုင်းတိုင်းအင်းတော်မြို့ကိုအခုလ16ရက်နေ့ကစပြီးတော့တော်လန်ရေးတပ်တွေထိုးစစ်ဆင်တိုက်ခိုက်နေသလိုစစ်ကောင်စီကလည်းအင်းတော်မြို့အတွင်းမှာအင်အား200ကျော်နဲ့ခံစစ်ပြင်ထားပြီးတော့လေကြောင်းကနေလည်းအပြင်းထန်ခုခံနေပါတယ်။လေကြောင်းသုံးခုခံနေတာကြောင့်နေအိမ်ပျက်စီးတာဒေသခံတွေသေဆုံးတာတွေရှိနေတယ်လို့ကာကွယ်ရေးတပ်တွေနဲ့နှိစက်သူတယောက်က RFA ကိုပြောပါတယ်။
အဲ့လက်ရှိမြို့တွင်ကိုစစ်ကောင်စီတပ်ကမိရှုနေရတဲ့ရှိတယ်။နောက်လေနဲ့ကျေးလို့ပေါ့နော်မိလောင်ပျက်စီးရတဲ့ရှိတယ်ဗျ။အဲမြို့ပေါ်ကပြည်သူတွေကတော့ဟိုပထမရက်မှာတော့နည်းနည်းများသေးတယ်ပေါ့နော်။အဲ့ဒီအတွက်ပြည်သူအထိခိုက်လေးတွေရှိတယ်မြို့ပေါ်ကနေပြီးတော့ ဒုတိယရက်ကျတော့အကုန်လုံးကထွက်နိုင်လိုက်ပြီပေါ့နော်မြို့တွေကနေအဲဆိုတော့မြို့တွေမှာတော့ပြည်သူတွေကတော့ကြာရှိတာတော့မရှိတော့ဘူးပေါ့
အင်းတော်မျိုးပေါ်ကဒေသခံတွေနဲ့ကျေးရွာတွေကဒေသခံ2000လောက်လဲဘေးလွရာကိုထွက်ပြေးနေရတယ်လို့ဆိုပါတယ်။တပည့်ရင်မျိုးကိုတော့ဩဂုတ်လ18ရက်နေ့မှာပြည်သူ့ကာကွယ်ရေးတပ်တွေထိန်းချုပ်ခဲ့ပေမဲ့စစ်ကောင်စီတပ်ကအင်အားအလုံးအရင်နဲ့ပြန်လည်ထိုးစစ်ဆင်လာတာကြောင့်မျိုးကနေပြန်လည်ဆုတ်ခွာခဲ့ရတယ်လို့ကာကွယ်ရေးတပ်တွေကပြောပါတယ်။ပြီးခဲ့တဲ့ဇွန်လ25ရက်နေ့ကစပြီးမန္တလေးမြို့အထက်ပိုင်းမှာနေ့စဉ်ရက်စက်တိုက်ပွဲတွေပြင်းထန်နေပြီးတော့တိုက်ပွဲတစ်လကျော်အတွင်းမှာစင်ကူးနဲ့တကောင်းမြို့နှစ်မြို့အပါအဝင်မရေယာနဲ့တပိတ်ချင်းမြို့နယ်ကစစ်ကောင်စီတပ်စခန်း40ကျော်ကိုကာကွယ်ရေးတပ်တွေကသိမ်းယူခဲ့ပါတယ်။ဒါအပြင်နထိုးကြီးမြို့ကိုပါထိန်းချုပ်လိုက်နိုင်ပေမဲ့စစ်ကောင်စီကလေကြောင်းနဲ့အပြင်းထန်တံပြန်တိုက်ခိုက်လာတာကြောင့်မြို့ကနေပြန်ဆုတ်ပေးခဲ့ရတယ်လို့ကာကွယ်ရေးတပ်တွေကပြောပါတယ်။လက်ရှိအလဲပိုင်းတိုင်းဒေသမှာကာကွယ်ရေးတပ်တွေကစစ်ကောင်စီတပ်ကိုစစ်ရေးအရာတံပြန်ချင်းချောက်နိုင်တဲ့အနေအထားမှာရောက်ရှိနေပြီလို့မြင်းကြံခရိုင်တပ်ရင်းတုံပြန်ကြားရေးတာဝန်ခံဘိုမှုတူးက RFA ကိုပြောပါဗျာ။
တော်လေးတော့သူတို့ဘက်ကဆင်းရရတော့ဖြစ်မှာပဲ။ဘာလို့လဲဆိုတော့ကျွန်တော်တို့ကနေထိုးစီလို့ရှင်နေနေဆိုလို့ရှင်နေလို့ဝင်လို့ပြီးတော့ကျွန်တော်တို့ပြင်ပြန်ပတ်သွားတယ်။အဲတောင်သားဆိုလို့ရှင်နေသူဆက်ယုံလေးပိုင်လိုင်းဂိတ်တွေဝဲလောင်ခွဲယုံလေးဆိုလို့ရှင်နေကျွန်တော်တို့လှုပ်ရှင်နေဝင်လို့သွားတယ်။တနေရာချင်းလောက်တာမဟုတ်ဘူး။တပြိုင်နဲ့နေရာအနှံ့ရလောက်တာဆိုတော့သူတို့တာတာကတော်တော်လေးကိုပြတောင်းနေတယ်။
လုံးချုပ်ရေးအရာအမည်မဖော်လိုတဲ့စစ်တပ်အရာရှိဟောင်းတယောက်ကတော့
ဘာလို့တောင်းပဲ60တင်းတင်းရှိနေမှာတရူးတွေကိုရှိနေတယ်။လူတွေကိုရတယ်ပြီးတော့စစ်တပ်ကရခက်ကိုကျွန်တော်ဆုံးရအဲ့တော့ဒါဟုတ်သူကချေချောက်ကြားတယ်ကျွန်တော်ကမြို့တွေဆက်တော့ပြီးတာဖြစ်သွားတယ်နောက်ပြီးတော့စက်ကြီးကျွန်တော်ဒီကောင်ဆုံးမှုကိုလည်းအနောက်ဖြစ်ပြောင်းဒီကြက်နဲ့တက်ကုတ်တက်တဲ့ဒါကိုချေချောက်လာကုန်ဖြစ်တယ်
။မြေပြန့်အညာဒေတာမဟာပြူဟာထိုးစစ်အတွင်စစ်ကောင်စီလုံခြုံရေးပေးနေတဲ့တရုတ်ရင်းနှီးမြုပ်နှံမှုနဲ့လဲပတ်နေတဲ့အယ်ဖာဘီလက်မြေစက်ယုံနဲ့တကောင်းနီကယ်စက်ယုံတို့ကိုလည်းကာဝေးတက်တွေကထိန်းချုပ်ထားပါတယ်ရှင
်။ RFA ကဆက်လက်ထုတ်လွှင့်ပေးနေပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာစစ်ပေးဒုက္ခသည်9သိန်းကျော်တရှိနေပြီးလက်ရှိနေထိုင်စားသောက်ရေးပုံမှုခက်ခဲနေကြတယ်လို့ပြောကြပါတယ်။ဒီအကြောင်းကို RFA သတင်းတောင်မတ်တထက်အင်ဒရာအောင်ကတင်ပြပါလိမ့်မယ်ခင်ဗျာ။
ရှကန်ပြည်နယ်မြောက်ပိုင်းကမြို့နယ်ရှစ်ခုကိုအရခတတော် AE ကတိုက်ခိုက်သိမ်းပိုက်လိုက်ပြီးတဲ့နောက်နိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးလုပ်ငန်းတွေပါရပ်ဆိုင်းသွားတာကြောင့်စစ်ဘေးဒုက္ခသည်တွေဟာအခုမိုးရင်းကာလမှာစားဝတ်နေရေးအချက်အလက်တွေနဲ့ပိုပြီးရင်ဆိုင်နေကြရတယ်လို့ဒုက္ခသည်တွေနဲ့အကူအညီပေးနေသူတွေကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းကမြို့နယ်တွေမှာလက်ရှိတိုက်ပွဲတွေမစတင်ခင်ကစစ်ဘေးဒုက္ခသည်6000ခန့်ရှိရာကနေအခုဆိုရင်ဒုက္ခသည်9သိန်းကျော်အထိရှိလာတယ်လို့ဒေသရင်းအရပ်ဖက်အဖွဲ့တွေကပြောကြပါဗျ။ဒေသခံတွေဟာယာယီကယ်ဆယ်ရေးစခန်းတွေအပြင်ဖုန်ကြီးကြောင်စတင်ကြောင်နဲ့ကြီးရွာတွေကနေအိမ်တွေမှာခိုလုံနေကြတာပါ။ရခိုင်မြောက်ပိုင်းကမြို့နယ်တွေကိုအရခတတော် AE ကသိမ်းပိုက်ထားပေမဲ့စစ်ကောင်စီတပ်ကလေရင်နဲ့ဘုံကျဲနေတာတွေကြောင့်နေရမပြန်နိုင်သေးပဲဝမ်းရည်ကိုပါခက်ခက်ခဲခဲဖြည့်ရှင်းနေကြရတယ်လို့ပေါတော်မြို့နယ်ကစစ်ဘေးဒုက္ခသည်ဒေါခိုင်ရွှေကပြောပါတယ်
ပေါတော်ကိုသူကမကြမ်းကြမ်းလာပြီးဘုံကျဲတာရှိတယ်မြို့ပေါ်အဲ့ဒီအမင်းတဝကျသုံးရင်းတောင်းတို့ဟိုပြီးလို့ချင်းချင်းခွေမော်တို့အင်းတဝကျုံတော့အရင်ကရော်တွေပေါ့နော်အဲ့ဒီနေရာတွေကမလုံဆုံးဘူးပေါ့အဲ့ဒီသာဝတ်နေရာတော့ကိုယ့်ဘက်တောင်ကိုပဲဖြည့်ရှင်းရပါတယ
်စစ်ကောင်စီတပ်ကအရခတတ်တော် AA ထိန်းချုပ်ရာမြို့နယ်တွေကိုလေကြောင်းကနေဘုံကျဲတာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာတွေကြောင့်ဒုက္ခသည်တွေနေရပြန်ဖို့ခက်ခဲနေတာလို့ပြောကြပါတယ်ပုံနာချုံမြွနယ်ကဒုက္ခသည်တွေဟာရွာရီတဲလှဲ့လဲပြီးတောင်ရံစားတော့ရတဲ့အခြေအနေထိရောက်နေတယ်လို့အဲ့ဒီမြွနယ်မှာရှိတဲ့စစ်ဘေးဒုက္ခသည်စခန်းတစ်ခုရဲ့တာဝန်ခံဦးအောင်သိန်းချေက RFA ကိုပြောပါတယ
်ကျွန်တော်တို့ရွာမှာရောက်နေတာစစ်ဘေးဆောင်လူ2000နဲ့ဆုံးရနဲ့ကိုယ်တရှိတဲ့ရေးတဲ့ရေးကားတို့ဒီစံတန်ကြောင့်တွေမှာပုံကြီးကြောင့်တွေမှာရှင်မျိုးတွေစီမှာနောက်ပြီးလမ်းတွေမှာတိတ်တူနေကြတယ
်စစ်ဘေးဒုက္ခသည်တွေဟာလက်ရှိမှာကုန်စည်နှုန်းကြီးမြင့်မှုတက်ကိုပါကြုံနေရတယ်လို့လည်းပြောကြပါတယ်အရခတတော် EE ပြောခွင့်ရသူဥခိုင်သူခါကတော့
ကျွန်တော်တို့ထင်းချုံထားတဲ့နေမြေတွေမှာရှိတဲ့ဒီစစ်ဘေးရှောင်တွေကိုလည်းပဲဒီကျွန်တော်တို့ရဲ့ဒီအုပ်ချုပ်ရေးဌာနနဲ့ဒီ HTC ကိုပေါ့နော်ဒါလူသားချင်းစာနာထောက်ထားရေးနဲ့ပူးပေါင်းဆောင်ရွက်ရေးရုံးကနေပြီးတော့အတန်းနိုင်ဆုံးအကူအညီထောက်ပံ့ပေးနေတာရှိပါ
ရခိုင်ပြည်နယ်မှာ2023ခုနှစ်နိုဝင်ဘာ23ရက်နေ့ကစတင်ခဲ့တဲ့တိုက်ပွဲတွေဟာအခုဆိုရင်အချိန်ဆယ်လနီးပါးကြာမြင့်လာပါပြီတိုက်ပွဲတွေကတော့အရှိန်ပြင်းထန်နေစေဖြစ်သလိုဘေးလွရာကိုထွက်ပြေးတိမ်းရှောင်ကြတဲ့သူတွေလည်းဆက်ရှိနေကြစေပဲလို့ဒေသခံတွေကပြောပါတယ်ရှင
်။ RFA ရဲ့ညာပိုင်းအစီအစဉ်တွေဒီမှာပဲရန်နာပြစေ။ကြည့်ရှုနားဆင်ကြသူအားလုံးကျန်းမာရွှင်လန်းကြပါစေခင်ဗျာ။